ျမ်းမာတော်မူပါစဒူတော်မောင်ရေငရုတ်မြမာတွေမှာဆိုကျိုးစကားတစ်ခုရှိတယ်အဲ့ဒီအဆိုကဆိုခဲစီမြဲစီတဲ့မင်းလဲကြားဘူးမှာပါအတိတ်ဘယ်ကတော့စကားကိုနည်းနည်းပဲပြောပါပြောတဲ့စကားကိုလည်းတီးပါစေလို့ဆိုလိုတာပါငါတူတချို့ကစကားကိုမစင်မချင်းပြောတတ်ကြတယ်ကိုပြောတဲ့စကားကိုလည်းတီးမြဲအောင်မထိန်းသိမ်းတတ်ကြဘူးတချို့ကြတော့လဲစကားကိုတတ်နိုင်သမျှနည်းနည်းပဲပြောတယ်ပြောတဲ့စကားကိုလည်းတီးမြဲအောင်ထိန်းသိမ်းတတ်ကြတယ်စကားတီးရဲ့သူဟာအားလုံးရဲ့လေးစားတန်ဖိုးထားတာကိုခံကြရတယ်မဟုတ်လားငါတူအရင်စစ်အစိုးရလက်ထက်ကအုပ်ချုပ်မင်းလုပ်တဲ့သူတွေဟာစကားကိုမစင်မချင်းပြောတတ်ကြတယ်ဆိုတာလူတိုင်းအသိပဲမဟုတ်လားပြည်သူလူထုကိုဂရုတွေအမျိုးမျိုးပေးတယ်ပေးတဲ့ဂရုကိုလည်းဘယ်တော့မှတီးအောင်မကြိုးစားခဲ့ကြဘူးအပြောတစ်မျိုးတွေအလုပ်တစ်မျိုးတွေလုပ်ခဲ့ကြတယ်ဒါကြောင့်ပြည်သူလူထုကသူတို့ကိုဘယ်တော့မှအယုံကြည်မရှိခဲ့ကြဘူးစကားကိုလည်းမစင်မချင်းပြောတတ်ကြတဲ့အတွက်သူတို့နှုတ်ထွက်စကားတွေဟာလူထုကြားမှာလူပြက်တွေပြက်လုံးထုတ်တယ်လို့ရဲစရာကောင်းနေခဲ့တယ်အဲ့ဒီလိုစကားကိုမစင်မချင်းပြောပြီးပြောတဲ့စကားကလည်းမတီးမြဲခဲ့တာတွေဟာရွေးကောက်ပွဲတွေမှာခွက်ခွက်လန့်အောင်ရှုံးရတဲ့အကြောင်းရင်းတွေကတခုဖြစ်ခဲ့တယ်လို့အဘတော်ထင်တယ်ငါတူအခု NLD အစိုးရကတော့ပြည်သူလူထုယုံယုံကြည်ကြည်ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်တဲ့အတွက်ပြည်သူလူထုကအစိုးရဘာပြောပြောယုံကြည်လက်ခံကြတယ်ချက်ချင်းလက်တလောအကောင့်ထဲမဖော်နိုင်သေးတဲ့ကိစ္စတွေကိုလည်းနှောင်ကြရင်စကားတီတီနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်မယ်လို့တထက်ကြယုံကြည်လက်ခံနေကြတယ်။အေးဒါပေမဲ့ငါတူအစိုးရဆိုတာကလည်းလူတဦးတယောက်ထဲနဲ့တိဆောက်ထားတာမဟုတ်တဲ့အတွက်လူပေါင်းများစွာစုစည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်တယောက်တကားတာဆန်းဆိုသလိုအချိန်မရွေးထားဖောက်နိုင်တာပဲမဟုတ်လား။ဒါကြောင့်လဲကြွက်ကြောင့်ရေမြောင်းပြိုတာကြီးကန်းနာလို့ဓာတ်ကြိုးပြတ်ကြတာလေယာမြေပြဿနာချက်ချင်းရှင်းပေးနိုင်မဲ့သူရှိရင်ခေါ်လာခဲ့ခုချက်ချင်းရှင်းပေးမယ်လေသမားတွေငွေချေးတယ်အလွယ်တကူသုံးတယ်ကိုမြေရကူတော့တိုးတက်အောင်လှုပ်ချင်စိတ်မရှိကြဘူးလွတ်တော်ရဲမယ်ဘာမေးမယ်ဘာဖြေမယ်ဘာပြောမယ်ဆိုတာမီဒီယာတွေမသိစေနဲ့လို့ပြောကြတာတွေရှိလာဖြစ်လာတာပေါ့ငါတူအရင်အစိုးရလက်ထက်မှာပဲလူပြက်တွေရှိခဲ့တာမဟုတ်အခုအရက်သားအစိုးရတက်လာတော့လေလူပြက်တချို့ပါလာပြန်တာကြောင့်ငါတို့ပြည်သူလူထုတွေပြင်းကြိမ်မရတာတော့အဆမ်းမဟုတ်ဘူးပေါ့ငါတူငါတို့မလဲတနေ့တနေ့စီးပွားရှာရကာတိုးစီရတရရိတ်တက်နေတဲ့ကုံစင်းနှုံးတွေကြောင့်ရင်မောကြရတဲ့အချိန်မှာဒီလိုအပန်းဖြေစကားလေးတွေပြောပေးပေါ်ကြတာပဲကျေးဇူးတင်ရမလို့ဖြစ်နေပြီပေါ့ငါတူခုတလောရေပန်းစားနေတဲ့ကွန်းရကိစ္စမှာလဲဟိုလူကတမျိုးပြောဒီလူကတမျိုးပြောနဲ့အမျိုးမျိုးမရိုးရဘူးမဟုတ်လားအောက်ခြေကလူတွေကဘယ်နှစ်ဘယ်ရက်နောက်ဆုံးထားပြီးကွန်းရဆိုင်တွေပိတ်ပေးရမယ်အမိန့်ထုတ်အပေါ်ကလူတွေကအဲ့ဒီအမိန့်ကိုသူတို့မထုတ်ပြန်ထားပါဘူးပြောဒီလိုပဲကာရာအိုကေတွေနိုင်ကလပ်တွေကိုလည်းဘယ်အချိန်နောက်ဆုံးထားပြီးပိတ်ပေးရမယ်လို့မြို့နယ်တချို့မှာတော်ဝင်ရှိသူတွေကလိုက်ပြောဒါကိုဝင်းကြီးချုပ်ကအမိတ်မထုတ်ပြန်ထားပါဘူးပြန်ပြောနဲ့ငါတို့တွေလည်းမျက်စိလဲကုန်ပြီးဘယ်သူစကားအမှန်မှန်မခန့်မှန်းတတ်တော့ပါဘူးငါတို့ရေအမှန်တော့ဒါတွေဟာမဆလာခင်မှာဖြစ်ပျက်ခဲ့တဲ့အထက်အောက်ချိတ်ဆက်မှုမရှိဘဲလှုပ်ဆောင်ခဲ့ကြလို့အလွဲလွဲအချော့ချော့ဖြစ်ပျက်နေတဲ့အဖြစ်ပျက်မျိုးနဲ့အလားတဏတူနေတာပေါ့ငါတို့ငါတို့လည်းမဆလာခင်တဲ့ပြန်ရောက်နေတယ်လို့ခံစားလာကြရတယ်ကိုင်းရဆိုတာကလည်းတကယ်တော့ငါတို့ရဲ့ရိုးရအစားအစာမဟုတ်ပါဘူးကွန်ရစားတဲ့ဒလိဟာအိန္ဒိယကနေငရုတ်မြန်မာနိုင်ငံကိုဆင်းသက်လာခဲ့တာပါငါတူကွန်ရကိုရှေးခေတ်မြန်မာပြည်တွေလက်ထက်ခဲကစားလာခဲ့ကြပြီးနှောင်းပိုင်းမြန်မာလူကြီးတွေလည်းစားခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီတုန်းကစားတဲ့ကွန်ရဟာတဘာဝကရတဲ့ကွန်ရွက်ကွန်သီးထုံဆွေးရွက်ကြီးတွေဖြစ်တဲ့အတွက်ဘာရောဂါမှဖြစ်ဖို့အကြောင်းမရှိဘူးနောက်ပြီးကွန်သရေထွေးဖို့ထွေးကန်တွေဘာတွေနဲ့ကြကြနာနာစီးနဲ့ကန်းနဲ့စားခဲ့ကြတာအခုခေတ်ကွန်ရကတော့အဲ့ဒီလိုမဟုတ်ဘူး92တို့စစ်ကနယ်တို့ဆေးပေါင်းတို့လိုလူကိုဥပတ်ဖြစ်စေတဲ့ဓာတုဆေးဝါးတွေပါဝင်လာတာကြောင့်ကင်ဆာလိုဘေးထွက်ဆိုးကျိုးကြီးမားတဲ့ရောဂါတွေအဖြစ်များလာကြတယ်။နောက်ပြီးကွန်ဒရီကိုလည်းစီးမဲ့ကမ်းမဲ့တွေ့ရနေရထွေးနေကြတာကြောင့်ပတ်ဝန်းကျင်ကိုလည်းအယုတ်ဆိုးအကြီးတန်စေတယ်။တကယ်တော့ကွန်ဆာတာဟာဘာအတွက်မှအကောင်းကျိုးပေးတာမဟုတ်တဲ့အတွက်မစားဘဲနေနိုင်တော့အကောင်းဆုံးပဲပေါ့ငါတူ။ကွန်ဆာတဲ့ဒလေးကိုအစိုးရအနေနဲ့တားမြစ်ချင်တယ်ဆိုရင်ကွန်ဆာခြင်းကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုပညာပေးကာလအနေနဲ့အရင်စီယုံတိမ့်သွင်းတဲ့ပြီးတော့မှတဖြည်းဖြည်းကွန်းစားတဲ့အကျင့်ကိုနှဲပါသွားအောင်ပြုပြင်ပေးတဲ့ဒီလိုမှမဟုတ်ပဲကွန်းရဆိုင်တွေကိုပိတ်သိမ်းပြီးအစိမ့်တသက်ဖျက်ချလိုက်တာဆိုရင်တော့ကွန်းစားတဲ့ပြည်သူတွေနဲ့ထိတ်တိုက်ရင်ဆိုင်ရနိုင်တယ်စကားမတီးပဲအောက်ကတမျိုးအပေါ်ကတမျိုးအချိတ်ဆက်လွဲပြီးဝေဖန်သူတွေထောက်ပြလက်ညှိုးထိုးစရာတွေဖြစ်လာနိုင်တယ်ဒါကြောင့်ဘာပြောခဲ့သလိုစကားတခုံးကိုတာဝန်ယူပြီးပြည်သူတွေယုံကြည်အားထားလေးစားတဲ့အစိုးရမျိုးဖြစ်အောင်ငါတို့မြန်မာဆိုရိုးစကားတစ်ခုဖြစ်တဲ့ဆိုခဲစီမြဲစီဆိုတဲ့အတိုင်းစကားတစ်ခုကိုလည်းလွယ်လွယ်နဲ့မပြောဘဲပ ြောတဲ့စကားကိုလည်းတီတီကြီးကြီးနဲ့ထိမ့်ထိမ့်သားထင်တယ်လို့အဘအစိုးရအသက်ကိုအကြံပေးကျင်တယ်ငါတို့ရဲ့ကဲဒီတစ်ပတ်တော့ဒီလောက်ပဲငါတို့ရဲ့မင်းလည်းအားရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး